ရှားပြည်နယ်မြောက်ပိုင်းမူဆယ်မြို့စီပင်သာယာဇေအနီးကမြို့အလယ်အထက်အခြားကြားတဲ့နေရာမှာမနေ့ကဘုံတလုံးပေါက်ကွဲခဲ့ပါတယ်ဒီပေါက်ကွဲမှုဟာဇေအနီးရင်ထင်းရဲကင်းနေရာမှာပေါက်ကွဲခဲ့တာဖြစ်ပြီးအသက်20အရွယ်အမျိုးသမီးတဦးသေဆုံးခဲ့သလိုရင်ထင်းရဲနဲ့ပြည်သူစစ်တချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးမှာပါမြန်မာနယ်စပ်ကမူဆယ်မြို့မှာခိုးဆိုးလူရက်တာတိခတ်တိုက်ခိုက်တာဘုံပေါက်ကွဲတာတွေမကြခနာဖြစ်လေရှိပါတယ်။ဩဂုတ်လ၁ရက်နေ့မနေ့၁၇နှစ်လောက်မှာတော့မြို့လယ်ကောင်စီပင်သာယာအမှတ်၁ဇေအနီးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုမှာတိခိုက်သေဆုံးတာတွေရှိကြောင်းဒေသခံတဦးက VOA ကိုပြောဆိုပါတယ
်။မနေ့၁၇နှစ်ဆယ်မိခံပေါ်တော့ဒီမြို့ရဲ့မြို့လယ်ကောင်စီပင်သာယာအမှတ်၁ဇေရဲ့တောင်ပေါ်တောင်ပေါ်ဒီ point နားမှာပေါ့ဒီသိန်းရုံးကြီးတွေအဲအမှဘုံပေါက်တာနဲ့ကောင်မလေးတယောက်ကြည့်တယ်ကောင်မလေးအသက်20ကျော်ဘုံပြန်တော့ရှိမယ်လို့ဘရာဟီတာအခွက်တွေကအဲ့ဒီပြောကြတော့ကြာဒီသိန်းတယောက်ရဲ့ဒီဒုစစ်ကမရောက်ပါတော့အဲသိန်းရောက်တော့တော်တော်ကြီးထိုက်တယ်ပေါ့နော
်ရင်တိုင်းရဲ့ရုံးရှိနေရမှာရင်တိုင်းရဲ့ပြည်သူစစ်အဖွဲ့တွေရှိနေစဉ်ပောက်ကွဲခဲ့တာဖြစ်ပြီးတေဆုံးသူကတော့လမ်းတစ်ဖက်ဖုံးဆိုင်ကနေလမ်းဖြတ်ကူးလာစဉ်မှာထိမှန်လို့တေဆုံးခဲ့တာလို့ပြောပါတယ်လူမှုကွန်ရက်အသင်းကတာဝန်ရှိသူတဦးကတော့ဒီမနေ့ပောက်ကွဲမှုကြောင့်တယောက်သေဆုံးပြီး၅ယောက်ဒဏ်ရာရရှိခဲ့တယ်လို့ပြောဆိုပါတယ
်။မိန်းကလေး၂ယောက်ဒဏ်ရာရတာတယောက်ပြေတယ်။မိန်းကလေးအသက်၂၅လောက်ရှိတယ်ပေါ့နော်။မိန်းကလေးတယောက်ပြေတယ်။ဟောသူတို့စစ်က၃ယောက်ဒဏ်ရာရတယ်။ဟောမိန်းကလေးတယောက်ဒဏ်ရာရတယ်။မိန်းကလေးတယောက်ကဒဏ်ရာပြင်းတယ်။နောက်သူတို့စစ်တယောက်လည်းဒဏ်ရာပြင်းတယ်ပေါ့နော
်။ဘုံဖောက်ခွဲခဲ့သူကတော့ဖမ်းဆီးရမိတာမရှိသေးကြောင်းပြောဆိုပါတယ်။ပြီးခဲ့တဲ့လ25ရက်နေ့ကမူဆယ်မြို့စက်မှုဇုံလောင်းကစားရုံမှာလဲဘုံပေါက်ကွဲမှုတစ်ကြိမ်23ရက်နေ့ကဟိုမွန်ရအာထကနှစ်ကျောင်းဘော်လုံးဝင်းအနီးမှာတစ်ကြိမ်ပေါက်ကွဲမှုဖြစ်ခဲ့သလို24ရက်နေ့ကတော့အခုမပေးတဲ့လောင်းကစားရုံကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကလာရောက်ပစ်ခတ်ခဲ့တာတွေရှိပါတယ်မူဆယ်မြို့မှာကချင်တအန်းပလောင်ကိုကန့်နဲ့ရှမ်းစားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေဝင်ထွက်လှုပ်ရှားနေသလိုပြည်သူ့စစ်အဖွဲ့တော်တော်များများရဲ့စီးပွားရေးလုပ်ငန်းတွေအခြေစိုက်ထားပါတယ်။အထူးသဖြင့်မူရေးဆေးဝါးနဲ့လောင်းကစားရုံတွေကြောင့်ရာဇဝတ်မှုတွေများပြားနေပြီးတရားဥပဒေစိုးမိုးမှုပြည့်ဝနေကြောင်းဒေသခံတွေကသုံးသပ်ပြောဆိုထားပါတယ်။